တော်ရှင်များခင်ဗျာအမျိုးသားဒီမိုကရေစီဖွဲ့ချုပ်အန်အေပါတီရဲ့ဒီရန်ကုန်မြို့ကဘိုးကွန်တီဆွေးဝဲတွင်မှာပါတီရင်ဆိုင်နေရတဲ့စင်ကောင်မှုတွေဆောင်းရှောင်းကိစ္စတွေကိုပြောတော်ပါတယ်ပြည်သူနဲ့တူဆိုတဲ့ဆောင်မှုတွေကိုကန်ဆယ်ထားတဲ့အန်အေအစိုးရအနေနဲ့လူလူကိုမျက်နှာမှုကိုပြည်သူပေါ်မမောက်မှာဘူးပါတီရဲ့ညီညွတ်ရေးတည်ဆောက်ဖို့တိုက်တွန်းလာရည်ကြားခဲ့ရပါတယ်ဆိုတော့ဒီအန်အေအနေနဲ့လူလူကအားကိုးလောက်တဲ့ပါတီတစ်ခုဖြစ်နေရှိနေရုံမလားရှေ့ဆက်အခုလောက်တဲ့ပါတီကြီးတစ်ခုဖြစ်နေရည်တည်နိုင်မှုဆိုရင်ဘာတွေလုပ်ဖို့လိုမလဲဆိုတာကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်ဆွေးနွေးဖို့ကျွန်တော်ပြင်နေဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေလေးလိုင်းပေါ်ရောက်နေပါပြီအရင်ဆုံးတော့ကျွန်တော်ကဒီဆွေးနွေးပွဲအတွက်ကိုပေးပို့ထားတဲ့ဒီ email တွေ Facebook တွေကစာရေးတော်များရှိနေပါတယ်ဒီထက်တချို့ကိုအရင်ဆုံးဖော်ပြပေးခြင်းပါတယ်တူကတော့ကျွန်တော်တို့ email နဲ့ပို့ထားတာပါကျော်မင်းဆွေဆိုရဲ့ account page မှာသူကတော့အနေရပြည်သူနဲ့တသားရဲကြတယ်လို့ပြောခြင်းပါတယ်ဘာလို့လဲဆိုတော့ဒီနေ့ဒီလူတရားမှာ90ကျော်ထောက်ခံအားပေးနေလို့ပါတယ်အမေစုကိုလူရန်ဒီပါထောက်ခံပါတယ်ဒါကြောင့်အနေရီယာပြည်သူနဲ့တသားရဲရှိနေပါတယ်လို့ပြောခြင်းပါတယ်လို့သူကဆိုပါတယ်နောက်တူကတော့အောင်စီရဆိုတဲ့အကောင့်ပါရှင်မှာသူကတော့ Facebook ကနေပြောထားတာပါပြည်သူကိုဗဟုပြုတဲ့အရသာစစ်စစ်ဆိုတာဖြစ်ပါတယ်ဒီအရသာစစ်စစ်ဆိုရကပြည်သူကိုပြစ်ပယ်မထားပဲပြည်သူနဲ့တသားရဲပြည်သူတံကိုနားထောင်တဲ့ဘုအရေးကြီးပါတယ်စစ်ဆိုရကိုမကြိုက်လို့တိုက်ပွဲဝင်လာတာပြည်သူတွေလည်းပါပါတယ်အခုတော့ပြည်သူကိုနည်းနည်းလွဲကဲပြစ်ဆိုလို့ပြည်သူကိုဂရုမထားပဲဘာသာတရားကိုနှိတ်ကုတ်တာရင်နာစီရပါတယ်နောက်တူကတော့ဝီရရန်ဆိုတဲ့အကောင့်ပါရှင်မှာပြောရမယ်ဆိုရင်အများကြီးပါပဲပြောင်းလဲခြင်းတံပြီးဆိုတော့ဘယ်ချိန်မှပြောင်းလဲမှာလဲလို့သူကမေးပါတယ်နောက်တူကတော့နိုင်နိုင်ဆိုတဲ့အကောင့်ပါရှင်မှာထိုင်ကုန်ရတော့စိတ်ပြောင်းသွားပါပြီ NLD ကလည်းဆိုပြီးသူကတူတူဆုံနဲ့ရေးထားပါတယ်နောက်တူကတော့ကိုပြန်လာပြီဆိုတဲ့အကောင့်ပါရှင်မှာသူကတော့ပြောင်းလဲခြင်းတော့တော့ပြောင်းလဲနေပါပြီကြီးတဲ့သူတွေမြင်ပါတယ်တစ်တော်လမ်းပန်းဗန္ဒာကြီးတဘောပေါင်းခြင်းထင်းနေကာလာတို့လေးမှာဘလောက်ပဲလုံနိုင်အောင်မပေါ်တဲ့ဒီတဲ့လုံးစီခြင်းနဲ့ဆိုရင်တော့ဥမာကတော့သမားသာခက်လိုက်ပါဆိုပြီးသူကတော့ခက်လောက်လောက်ရေးထားပါတယ်ဆိုတော့ဒီနေ့မှကျွန်တော်အခုဒီရန်ကုန်တိုင်းတွတ်တော်ကိုယ်စားလှယ်ကြည့်တဲ့ဒီကျောက်စရာမြို့နယ်ကတော့ကြီးပြောင်းအရင်ဆုံးကျွန်တော်မေးချင်ပါတယ် NLD ပါတီကလည်းဖြစ်နေတယ်ဆိုတော့ဆက်ဆော့ကျွန်တော်ဒီ Facebook နဲ့ email ကဒီလိုအမျိုးမျိုးသဘောထားမှတ်ချက်အမြင်တွေဟိုချားခဲ့ရမှာပါဆိုတော့အစိုးရတက်တန်းတနည်းကျော်လာပြီဖြစ်တဲ့ NLD ပါတီအနေနဲ့ကပြည်သူနဲ့အတူဆိုရင်စောင့်ဖို့အတိုင်းတကယ်ဖြစ်ရောဖြစ်ရလားဒီတွတ်တော်ကိုယ်စားလှယ်တူအနေနဲ့တော့ကြီးပြောင်းအတွေ့အကြုံမှာဖြစ်အမြင်မှာဖြစ်အရင်ဆုံးချားချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုကျမတို့တနေ့ကျင်းမှာတော့အတော်အတန်လေးကျမတို့လုံခြုံတော့တယ်လေလုံနေကြပါတယ်လုံလုံးလုပ်ခဲ့ပြီးပါပြီဆက်လက်လှုပ်ဆောင်သွားအောင်ပါပါအဲ့တော့တနေ့ဆိုတော့ကာလာကကျမတို့ရုံးကန်ရတာတော်တော်လေးကိုဟိုကဏပေါင်းဆောင်ပါပေါ့နော်တော်တော်လေးရုံးကန်ရတဲ့အခြေအနေတော့ရှိပါတယ်အဲ့တော့ကျမတို့ကဟိုမျှော်လင့်ထားပြီးသားပါကျမတို့ကြည်တွေကတအားပဲကျမတို့ကိုမျှော်လင့်ထားတယ်တအားကိုပဲမျှော်လင့်ထားတဲ့ကြောင့်မို့ပုံအော်ပြီးမဲတွေလည်းပြေးခဲ့တယ်ဒါအောင်လို့ကျမတို့ကကောင်းကောင်းသိပါလို့ရှင်သို့ပေမဲ့လည်းလုံနေရတဲ့အတိုင်းအတာတွေကအော်ဦးပြောရမယ်ဆိုကျမတို့ကအပြည့်အဝအာဏာလည်းလက်ထဲမှာမရှိသေးဘူးပြီးတော့အဟောင်းတွေအဟောင်းတွေကျမတို့အိမ်ပစ်ကြီးဆောက်ရင်လွယ်ပါလေရှင်အဟောင်းတွေအဟောင်းတွေကိုကျမတို့ကဟိုနောက်ကျောင်းတွေပြန်ပြန်ပြီးတော့ရှင်းနေရတာတွေကတော်တော်လေးများပါလေရှင်ဒါပေမဲ့အတိအကျကျောင်းလေးကမျိုးလေးတွေတော့ကျမနည်းနည်းလေးထောက်ပြပြင်ပါလေကျမတို့ဒီပြတ်တော်ဆောက်တဲ့ကောက်ဆိုရင်ကျမတို့ budget ဒီဒီစာအစီအစဉ်ပြီးတော့ရခင်ကာလလိုအလေးလေးရှိအောင်ကျမတို့အများကြီးရှင်းကြောင်းနေပါလေပြီးတော့ကျမတို့ထွက်တော်ကိုယ်စားလှယ်ပြီးဆိုလို့ရှိရင် NLD ပါတီနဲ့အတူ NLD ပါတီရဲ့ထွက်တော်ကိုယ်စားလှယ်ကြီးကပြည်သူ့ဓာတ်ရဲမှာတက်သားလည်းရှိပြီးတော့ဟိုထူးခြားဆောင်ရွက်နေပါလေရှင်ဒါကတော့တည်ကြပါလေရှင်အလုံးဝမပြောင်းလဲဘူးဆိုတော့ကျွန်တော်တို့လက်မခံပါဘူးရှင်ကျွန်တော်တို့လည်းထူးခြားဆောင်ရွက်နေပါလေသူ့ဘီနဲ့ပြည်သူ့ဟာစစ်ချင်းရောင်းထားသလိုတစ်နှစ်ပြင်းအကုန်လုံးပြောင်းလဲဘူးဆိုတာကတော့မလွယ်သေးတာလည်းအမှန်ပါပဲဒါတော့ငါလည်းတည်ကြဖို့မျှော်လင့်ပါလေရှင
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်ဟိုပင်နယ်ဆွေးနွေးမယ်နောက်တစ်ပုဂ္ဂိုလ်တူဖြစ်တဲ့ဒီအလွတ်တော်ကိုယ်စားလှယ်ဟောင်းလည်းဖြစ်တယ်အခုတော့ဒီတိုင်းရင်းသားနိုင်ငံရေးသမားနိုင်ငံသုံးသက်သူတူလည်းဖြစ်တဲ့ဥယျာဉ်ထွန်းရဲ့သဘောထားကိုလည်းဟိုရေဦးရသုံးသက်ပြီပါခင်ဗျာအခု NLD ကပြည်သူနဲ့အတူဆိုတဲ့စာမုတ်တိုင်းတသားရဲ့ရှိနေရလား
အဲအခုဒီဟိုလွတ်တော်ကိုယ်စားလှယ်တွေပေါ့နော်လွတ်တော်ကိုယ်စားလှယ်တွေရဲ့အနေထားနောက်သူတို့လွတ်တော်ထဲမှာဆောင်ရွက်တာတွေပါလေတော့အသေးစိတ်တွေတော့ကျွန်တော်လည်းစိတ်မသိပါဘူးအဲ့ဒါသို့တော်ဟိုပြည်သူလူထုမျှော်မှန်းတယ်လို့ဖြစ်မလာတဲ့အကြောင်းကတော့နှစ်ခုလောက်ကျွန်တော်ထောက်ပြနေတာပေါ့လေတစ်ခုကဘာလဲဆိုရှင်ကျွန်တော်တို့ပြည်သူလူထုအများစုကတော့သူဒီအစိုးရတက်လာတဲ့အခါမှာစီးပွားရေးအခြေအနေတွေပိုကောင်းလာပိုမျှော်လင့်တာပေါ့နော်အဲ့တော့အဲ့ဒီဟာကတက်မလာဘူးဖြစ်သွားတယ်တက်မလာဘူးဖြစ်တဲ့အကြောင်းရင်းထဲမှာကကျွန်တော်တို့ဟိုဒေါက်ဆန်းစုကြည်ကလည်းပြောထားတာရှိတယ်ကျွန်တော်တို့ဒီအစိုးရတက်လက်ချက်မှာအဓိကသူဦးစားပေးလို့ကျန်တာကလောက်နေတာကငញ្ញိုင်းကိစ္စပေါ့နော်အဲငញ្ញိုင်းကိစ္စမှာတကယ်ရတော့ပြည်သူလူရဲ့ဘဝနဲ့ပတ်သက်လို့ရှင်တွေ့ဝက်ပြီးတော့တည့်ရိုက်ဆက်ရောက်တဲ့ကိစ္စပေါ့တည့်ရိုက်ဆက်ရောက်တဲ့ကိစ္စကစီးပွားရေးနဲ့ဆိုင်တဲ့ကိစ္စစီးပွားရေးဖွံ့ဖြိုးတိုးတက်အောင်လုပ်ရမှာပေါ့လေအဲ့လိုဆိုတော့အဲ့ဒီဘက်မှာတစ်ချက် အဲချွေးရင်ကျအာဏာချက်ရှိတယ်နောက်တစ်ချက်ကကြတော့ဒီပါတီရဲ့ပြောရေးဆိုခွင့်ရှိသူပေါ့မီဒီယာကိုဒီကိုသားပြုမီဒီယာတွေနဲ့ဆက်ဆံတဲ့အခါမှာပါတီကိုသားပြုပြီးပြောဆိုဆက်ဆံတဲ့အခါတွေမှာတတိထားဖို့လိုတယ်အခုပြီးခဲ့တဲ့အဲမကြဘဲခင်ကပြီးသွားတဲ့အစည်းအဝေးမှာဆိုလို့ရှိရင်ဒါပါတီပြောရေးဆိုခွင့်ရှိသူကလိမ့်လိမ့်မမပါပါနဲ့နဲ့ပြောဆိုနိုင်လို့ရှိရင်တချို့အားနဲ့စစ်တူကိုတောင်းမှကျွန်တော်တို့ဒီနားရဲမှာဒီဟိုပါပေါ့လေဒီချိုးချိုးသားသားနဲ့ဝင်သွားနိုင်တဲ့ကိစ္စတွေဟာပြောတာဆိုတာတွေအမှန်နဲ့အတွေ့အကြုံလို့သိရမှုတွေစိတ်မကောင်းဘူးပေါ့နော
်
အဲအဲ့ဒါလိုအချက်တွေနဲ့ချက်ထောက်ပြခြင်းပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်ထပ်ဒီမှာဟို Facebook တွေကနေကျွန်တော်တို့ဟိုပြောမှတ်ချက်ပေးထားတယ်တော်တော်များများရှိနေပါတယ်ဟိုတူလဲတူလဲဆိုကျွန်တော်ဒီနေရာမှာပြောချင်ပါတယ်သူကသူကလှထင်းမြင့်ဆိုတဲ့ account ပါရှင်မှာပြည်သူနဲ့အတူဆိုတော့အားလုံးမမှန်ပါတဲ့ကျွန်တော်တို့ data ကတင်ပြလိုက်တဲ့ကိုယ်စီလေးတချိန်မှဆင်းမလာသေးပါဘူးသူကဗိုလ်လေးရပါဆိုပြီးရေးပါတယ်နောက်သူက zoomin ဆိုတဲ့ account ပါရှင်မှာသူကကျွန်တော်တို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဟာအောက်ချင်မှာလှုပ်ဆောင်ချက်တွေတောက်အားနဲ့တွေ့ရပါတယ်ဆိုသူကရေးပါတယ်နောက်သူကတော့မိုးနာဟိန်းဆိုပြီးရေးပါတယ်သူကတော့မျိုးနဲ့ရက်ချင်း EC ရဲမှာအလုံးမလုံးသူ90ရာခိုင်နှုန်းရှိရဲ့ဂျန်နဲ့သူတွေအလုံးလောက်တာကိုလည်းတော့လောက်နှောင့်နေစီရဲ့ဒီလူတွေကိုအစားထိုးလိုက်ရင်ပြည်သူတွေပါဝင်လာအောင်လုံးမသူတွေပေါ်လာပါလိမ့်မယ်ဆိုပြီးသူကအကြံပေးပါရဲ့နောက်သူကတော့အမှတ်တရဆိုတဲ့အကောင့်ပါရှင်မှာသူကတော့ဘက်ပေါင်းတော်ချင်းနေဆိုရင်တနည်းကျော်အတိုင်းအတာပြောင်းလဲမှုရှိပါရဲ့ NLU အနေနဲ့အသိဉာဏ်ရင်းချက်တဲ့ပြည်သူတွေနဲ့တော့တသားတည်းရှိနေစေလို့ထင်မိပါတယ်ဆိုပြီးသူကရေးပါရဲ့နောက်သူကတော့ကိုလင်းပိုင်ဆိုးဆိုတဲ့အကောင့်ပါရှင်မှာရိုးရိုးပြောရမယ်ဆိုရင် NLU အနေနဲ့စီးမဲ့ကမ်းမဲ့အနေကျလာတဲ့နိုင်ငံမှာစီရင်ကြအုပ်ချုပ်လာတော့လူမုန်းတာပေါ့တဲ့အနေဒီကကိုလူလာရဲ့အစိုးရပဲထောက်ခံပါတယ်ဆိုပြီးသူကရေးပါတယ်ဆိုတော့ဟိုထောက်ခံတဲ့သူတွေဝေဖန်တဲ့သူတွေဟိုအမျိုးမျိုးရှိနေပါတယ်ဒီ Facebook match တွေမှာဒီ NLD ပေါ်မှာထောက်ခံတဲ့သူတွေအခိုင်အမာရှိရဆိုတော့တွေ့ရတယ်လို့ပဲပေါ့အားမလို့အားမြအမြင်နဲ့လုံနေခံနေရတွေကိုဝင်မကြရတယ်တွေ့ပါတယ်ဆိုတော့ဒီလူနဲ့နေသူကထိတွေ့နေတဲ့ပုံကိုယ်တွေနောက်နိုင်ငံရေးလောကဒဏ်မှာကျင်းနေတဲ့ပုံကိုယ်တွေကိုလည်းကျွန်တော်ဆွေးနွေးစေချင်ပါတယ်ဟိုတူကတော့ဦးသိန်းတန်းဦးကဟိုမန္တလေးမြို့ကရှိနေပြီပါဆိုတော့ NLD ကပြည်သူနဲ့တသားတည်းရှိနေတော့မယ်လို့ဟုတ်ပြောမယ်ဆိုရင်အခုချိန်မှာမှန်နိုင်သေးရလားဦးတင်တယ်ဟုတ
်ဒီဘုံရတော့တသားတည်းရှိတယ်လို့ပြောမှာပေါ့နော်တသားတည်းဆိုတော့တပီးတည်းရှိတယ်လို့ပြောရမှာတသားတည်းရှိဖို့ကြတော့ energy နဲ့ဒီလူကြမှာပြစ်စမှန်တသားတွေခန်းနေရဗျာဟိုခုအစိုးရဒီလွတ်တော်ဆိုလို့ရှိရင်ကျွန်တော်တို့ဒီလူထွတ်တော်ကိုတည်းရအများစုပဲအများစုကလည်းအချိန်ကြီးကောင်းပါလားလူကိုညံ့မှုတွေလူတွေကိုစိတ်ပြီးတော့ကြားတယ်အဆုံးမျိုးတွေလည်းရှိတယ်အစိုးရအဖွဲ့ကြတော့ကျွန်တော်တို့က20 30လောက်ပဲကိုထရရှိပြီးတော့ဥပမာတပရတို့ဝင်ကြီးတို့ဝင်ကြီးချုပ်တွေတော့ကိုလူတွေပေါ့ဗျာဟိုအတူအများအတွင်းဝင်တို့ဒုတိယဝင်ကြီးစတဲ့လူတွေကလူဟောင်းနေကြနှလုံးသားဟောင်းတဲ့လူတွေဒီလူတွေကကပြတ်ရကြလုပ်နေတယ်ဥပမာသူတွေအုပ်ချုပ်ဦးကြီးဌာနလိုကိစ္စမျိုးတွေသမမဝန်ကြီးဌာနလိုကိစ္စမျိုးတွေကတော့ဒေသမားတွေညီသိနေကိစ္စတွေမှာဒေသမားတွေတရားစွဲတဲ့ကိစ္စတွေမှာအစိုးရကိုဟိုတွေ့ဝိုက်ပြီးတော့အတေးပြောင်းလုပ်နေတယ်လို့ဖြစ်တယ်ဗျ။အဲ့ဒါကိုကျွန်တော်တို့တွေ့ရတယ်။အဲ့တော့အဲ့ဒီနေရာမှာတော့ကျွန်တော်ဓာတ်ထဲမှာစီစမန်တတ်သားအန်ဒီရေကိုဖြည့်ရှင်းရမယ်လို့ထင်တယ်။ဟိုတွတ်တော်တို့ဒီနေရာမျိုးမှာတော့အများကြီးကျွန်တော်တို့ပြောင်းလဲလာတာကိုတွေ့ရတယ်။ဟောတရားစီရင်ပါတော့ကျွန်တော်တို့ဘာမှမပြောင်းလဲနိုင်သေးပါဘူး။အရင်အတိုင်းပဲပြက်နာရှင်စနစ်ကိုကာဝယ်တဲ့တော့ဒီပြက်နာရှင်စနစ်ကိုဆန့်ကျင်တဲ့ဒီလူတွေကိုဖိနှိပ်ချုပ်ချယ်တဲ့တရားစီရင်ရန်နေရာဆက်ရှိနေတော့မယ်။ဒါပေမဲ့ဟိုမြင်တာတဲ့ပြည်ပြင်ကြောင်းနေမှုတွေတက်နေတော့လောက်ကန်ချောင်းနေတာရှိတဲ့အတွက်အမြင်ရင်ဒီလိုမျက်နှာမှုတွေအတွက် energy ကဒီလိုနဲ့မြင်တတိတွေရှိနေတယ်လို့ကျွန်တော်တို့ပြောနိုင်ပါတယ
်ဟုတ်ကဲ့နောက်တူကကျွန်တော်ဒီနိုင်ငံရေးကက်ကက်သူဖြစ်တဲ့ဦးအောင်သူငင်းမှာဦးအောင်သူငင်းရဲ့သဘောထားလဲဆွေးနွေးစေချင်ပါတယ်ခင်ဗျာအခုဒီ energy ကပြောထားလို့ပြည်သူနဲ့အတူဆိုသလိုပဲတကယ်ပြည်သူနဲ့အတူရှိနေရလားဦးအောင်သူငင
်းဟုတ်ကဲ့ဟုတ်ဒီလိုပေါ့နော်အခုချိန်ကြီးတော့ဒီ NLD နဲ့ဒေါ်ဆန်းစုကြည်ပေါ်ထောက်ခံချက်ကတော့မကြသေးပါဘူးဒါပေမဲ့တစ်ခေတ်ကြော်လာပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ဝေဖန်တဲ့အပန်တွေလည်းတော်တော်များများအကျေပါပေါင်းထွက်လာပါတယ်ဆိုတော့အခုတစ်ခေတ်တော့ဒီသမရရဲ့စံတက်စာကျေဆိုဝေမိကုံးမှလည်းကတိပေးတာပဲဒီလူလူလူရဲ့ကျွန်တော်တို့လူလူကဘဝမြင့်မားလာအောင်လုပ်မယ်ပေါ့နော်ဆိုတော့ဒီအချိန်တွေကခုနဥယျာဆုံးဆွေးနွေးသလိုပဲစီဝါရေးကဒီတက်လာတဲ့အချိန်တွေမရှိပါဘူးနောက်တစ်ခါကျတော့ကျွန်တော်တို့ဒီသတင်းစာတွေ journalist တွေရဲ့နောက်တစ်ခါကျွန်တော်တို့စုပေသနာလုပ်တဲ့သူတွေဖို့ကြတော့အစိုးရအသစ်ကိုကျွန်တော်တို့ဝင်မှုစုပေသနာလုပ်နိုင်ဖို့စုံမောရင်လည်းသတင်းချက်လည်းရရှိနိုင်ဖို့ကသိက်ခတ်ပါလေခင်ဗျာဆိုပြီးခဲ့တဲ့အစိုးရနဲ့ရှင်အခုအစိုးရကတော်တော်လေးကိုဒီသတင်းရရှိနိုင်မှုမှာကက်တဲ့အနေအထားရှိပါတယ်ဆိုတော့နောက်တစ်ခါကျတော့ဒီနေ့ကြေကြေပြင်းပြင်းတော်တော်များများပြောလာတာကဘုံမူဝါဒတွေရရှိနောက်မကြီးဘူး ကျွန်တော်တို့ချိုးကိစ္စတွေမှာအုပ်ချုပ်ရေးကိစ္စတွေတော်တော်လေးကိုမကြွမ်းမကျင်မနိုင်မနေရှိတဲ့ကိစ္စတွေပေါ့နော်ဆိုတော့ဒါတွေကတော့အခုချိန်မှာတော်တော်ပြောလာပါတယ်ကျွန်တော်နောက်ဆုံးတစ်ချက်ကတော့ကျွန်တော်ပြောချင်တာအထူးသဖြင့်ဒီအစိုးရအသစ်အနေနဲ့ပေါ့ခြေကိုဘယ်သွားမလဲဘာတွေပြင်ကြောင်းလေးလုပ်မလဲဆိုတော့ဒီလိုစီစဉ်နေလဲတိတိကျကျအခုချိန်ကြီးမတွေ့ရသေးဘူ
းဟုတ်ကဲ့ကျေးဇူးပါအခုတော့ကျွန်တော်တို့ဒီဆိုဆက်သွားဆုံးနေပါမှာပေါ့မို့ကျွန်တော်တို့ဆက်သွယ်ထားတဲ့လူတွေကိုလည်းပြေးရမှာလေဟိုကျူတင်မြင့်မြင့်တရားခံနေတာတခုကတော့ဆက်သွယ်လာတာကိုလည်းကျေးဇူးတင်ပါတယ်ဒါပေမဲ့အခုကျွန်တော်ဆွေးနွေးပွဲမှာပါဝင်ဆွေးနွေးခြင်းနဲ့လူတွေနည်းနည်းလေးများနေတဲ့အတွက်လူရင်းတူရှင်ဆွေးနွေးပွဲကိုမြင့်ခံမြင့်တာရက်ခံနေပါတယ်အရင်ဆုံးကတော့ကျွန်တော်တို့မန္တလေးမြို့ကဦးစန်းအောင်ဖြစ်ပါတယ်ဦးစန်းအောင်သဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျဟု
တ်ကဲ့ပါလက်ရှိအခြေအနေကတော့ဟိုလူကိုမြင့်ထားတာတွေကအခုချိန်မှာနည်းနည်းလေးအော်အကောင်ကြီးပိုင်းတွေဝင်နေဝင်သွားတာရှိတယ်။ဥပမာဆိုရပါစို့ခွန်ကြီးတကယ်လို့ပထမပတ်လောက်ဆင်းထားတဲ့လူတွေကခုနေဆက်တင်မှာပြန်သွားတော့သူတို့ပြန်သွားခါသာဆိုလို့ရှိရင်ဒီကမ္ဘာစကားကိုတားကြီးဟောရတာတွေမကြမ်းကျင်ဆုံးဘူးလို့ဝလုံးတိုင်းကြီးထိတ်ကပိတ်စာကိုအလေးပြုဆိုပြီးတော့ပြန်သွားတဲ့လူတွေကခုချိန်မှာသူကဒီလိုလူကောင်းဆောင်နေရ။ဥပမာဆိုကြပါစို့ပြီးခဲ့တဲ့ကြာပြတ်မွေးမင်းမှာဟုတ်လားချိုးဝင်နေတဲ့အချိန်ကြီးရောက်နေပြီ။အဲ့တော့တောင်ပေါ်တိုးပေါ်မှာရှိတဲ့ဒိဋ္ဌိတဲ့လူတွေကိုခေါ်လာပြီးမေးသိခိုက်တယ်။အဲ့တော့ကျွန်တော်တို့ကခုနကစကားအတုံးလို့ပြန်ပြီးတော့တွန်းအောင်လဲဆိုလို့ရှိရင်ပြည်သူမှန်တပ်သားတွေကတော့အခိုင်အမာရှိနေတာပဲ။ဒါပေမဲ့တော်စုကဆက်သမားအယုံရှိပါတယ်။ဟုတ်မလား။ဆက်သမားအယုံတက်တက်ဖို့ဘူးသူကနော်။အားလုံးကိုချက်ချက်နဲ့နဲ့အေးအေးဆေးဆေးပဲတမီးလိုက်ပြန်မယ်လို့ဆိုတာဟုတ်တော်လေဒီလိုတိုးတောင်လေးရဲ့ရှင်နဲ့နော်။တော်တော်ကိုပုံချက်တက်နေဖို့ပဲ။သူလုံနိုင်ကြနိုင်မယ်ဖို့အရှင်းကြီးလေး။သူအတိတ်ကြော်ရကြော်ရှိဖို့တော့အရေးကြီးတယ်ခင်ဗျ။
โอเคครับครับขอบคุณมาก
ครับโอเค
ကျွန်တော်တို့နောက်တူကတော့ဒီရန်ကုန်မြို့က slime ဘွေကုန်းဖြစ်ပါတယ် slime ဘွေကုန်းသဘောထားလူရင်းတူရင်းဆွေးနွေးနိုင်ပါခင်ဗျာ
โอเคဘောင်းဆောင်စီထောက်ခံမှုတော့အင်တာမခိုင်မှပဲရတယ်ဒါပေမဲ့အဲ့ဒီဖုတ်တော်နဲ့အစိုးရကတော့ NLD ဖုတ်တော် NLD အစိုးရပုံစံမျိုး value true อ่ะတချို့အမြင်လဲဘာလို့လဲဆိုရင်တို့ကဒီတူဖုတ်တော်ဒီတူကုစလေဒီသူအစိုးရဆိုပြီးတော့မှသဘောထားပြီးတော့သူတို့အချင်းချင်းထင်တောင်မှပါတီကိုသူတို့ကဟိုအဲ့လောက်ဟိုမိညာတမိညာပဲနဲ့ပြည်သူကိုပဲပူညာပြီးတော့မှအချင်းချင်းဟိုဖလှယ်တာနောက်ပြီးတော့ဝေဖန်တာအတူတူပေါ့ဖြစ်ဝေဖန်တာတွေပါတော့ပူပူပြီးတော့မှသိရှိရှင်းတဲ့အခုကတော့သူတို့ကတချို့ကနည်းနည်းကြောက်နေသလားအလုတ်ပြုံမှာတော့ပါတော့ကြောက်နေသလားတော့မသိပေါ့နော်ဆရာ
ဟုတ်ကဲ့ပါကျေးဇူးပါအခုတော့ကျွန်တော်တို့ကိုအတဆိုင်နဲ့ပေးပို့ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တူရဲ့အတဆိုင်ကိုလည်းဖော်ပြကြပါမယ်သူကတော့ဦးကျော်လင်းချန်ခင်းရပါဦးကျော်လင်းကတဆိုင်ပေးပို့ပြီးဆွေးနွေးထားတာ
ပါ NLD ပါတီအစိုးရအဖွဲ့အတွင်းမှာတိုင်းပြည်ကိုဒီမိုကရေစီလမ်းကြောင်းပို့ဆောင်ပေးခြင်းပြီးရိုးသားဖြောက်မတ်တဲ့လူကောင်းတွေအများကြီးရှိပေမဲ့စီးပွားရေးနဲ့ပါတီစည်းရုံးရေးကအစအရေးချင်းပြောရတဲ့ဥဆောင်မှုပေးနိုင်တဲ့သူတွေအားနဲ့နေတာပါပဲဝန်ကြီးဌာနတည်တည်ရဲ့လှုပ်ဆောင်မှုတွေဟာအဲဒီအုတ်ချုပ်ခဲ့တဲ့အစိုးရရဲ့အတိုင်းသာတထေရဲလိုက်လုံနေတာမျိုးထူးထူးခြားခြားဖြစ်ထွန်းမှုမျိုးမတွေ့ရပါဘူး။နိုင်ငံတော်အတွက်ပုံစံကွက်ထဲမှာပြိမိနေတဲ့နိုင်ငံရေးစီးပွားရေးနဲ့တရားစီရင်ရေးတွေမှာဥဆောင်နေတဲ့လူတွေကိုအကြံပေးနိုင်မဲ့ပြည်ပမှာရောက်ရှိနေတဲ့အသိပညာရှင်တပ်ပညာရှင်မြန်မာလူမျိုးတွေနဲ့စီးပွားရေးတိုးတက်နေတဲ့နိုင်ငံတွေကပညာရှင်တွေရဲ့အကြံဉာဏ်တွေကိုရယူဖို့လိုအပ်နေပါပြီ။ NLD ပါတီရဲ့အဓိကအမှားလို့ပြောချင်တဲ့အချက်ကလူလူထောက်ခံမှုတွေပြည့်ဝရရှိထားပြီးပြည်သူချစ်ခင်တဲ့88မျိုးဆက်ကျောင်းသားတွေရဲ့အင်အားကိုအသုံးမချနိုင်သလိုNLD ပါတီဖြတ်သိမ်းခံရပြီးမြောင်းတက်ရောက်သွားမှာကိုအစိုးရတော့ NLD ပါတီအတွက်နေရာယူပေးခြင်းလို့2010ရွေးကောက်ပွဲမှာဝင်ပြိုင်ခဲ့တဲ့ NDF ပါတီကရည်ရှိရှိတဲ့ပုံစံတွေကိုဘေးပယ်ထားခဲ့တာပါပဲပြည်သူကိုစည်းရုံးတဲ့နေရာမှာရည်ရှိပြေဝတဲ့88ကျောင်းသားဟောင်းနေတဲ့နိုင်ငံရေးမှာရည်ရှိပြေဝတဲ့လူတွေကိုလက်လွတ်ဆုံးရှုံးရတာဟာ NLD အတွက်မျက်နှာလုံးလာပါတယ်2010ဦးသိန်းစင်အစိုးရတက်လာကစားကပြည်သူလူထုမကြိုက်တဲ့မြေဆုံစီမံကိန်းကိုရဲဝံစွာရဆိုင်ပစ်ခဲ့သလိုကိုအဖွဲ့စည်းပါဝင်ပြည်သူလူထုကိုနှိတ်ကွက်နေတဲ့ပုံမှန်66ခါကြီးလိုပုံမှန်မျိုးကိုဖြတ်သိမ်းပစ်ဖို့တက်ပြတ်သားသားမဆုံးဖြတ်နိုင်တာဟာလေပြည်သူလူထုကိုမချင်မရဲဖြစ်နေရစေပါတယ်အခုလဲစီးပွားရေးဥမော်လာအောင်ဥဆောင်နိုင်တဲ့ပုံကိုယ်တွေကိုမူဟောင်းတဲ့ကရုံးမထွက်နိုင်တဲ့လူတွေအစားအတွေ့အမြင်တွေရှိနိုင်တဲ့လူမျိုးတွေကိုအချိန်လေးအစားထိုးပြုပြင်မှသာနိုင်ငံအတွက်အပြောင်းအလဲကြီးကြီးမားမားတွေ့မြင်ရလိမ့်မယ်လို့မြင်မိပါတယ်ဗျာ
ဟုတ်ကဲ့ဒါကဦးကျော်လင်းအသားဖိုင်နဲ့ဆွေးနွေးကြတာပါနောက်တူကတော့ကျွန်တော်အမေရိကန်ပြည်သူကမောင်တက်တနာပါသူကတော့စာပေးပို့ပြီးဆွေးနွေးကြတာပါကိုကျော်ကျော်လင်းဖတ်ပြပေးပါမယ
်တကယ်လို့အင်ဒိုနီးရှားကအုပ်ချုပ်ရနာကြည်ပွားနဲ့အုပ်ချုပ်ခွင့်နာရခဲ့ရင်စစ်စိုးရဆက်စပ်ကမှွေနှောက်ထားတဲ့ပြဿနာအတန်အသင့်ကိုဖြေရှင်းပြီးနိုင်တော့ပြီလို့ယူဆမိပါတယ်ဒီအတွက်ပြည်သူတွေရဲ့ယုံကြည်အားကိုးမှုတွေကလည်းတိုးတက်ရရှိလာနိုင်အောင်တော့မကပြည်သူကိုမျက်နှာမူထားတဲ့စိုးရရဲ့အုပ်ချုပ်မှုကိုရိုင်နဲ့တော့ချိုးပန်းနေကြတဲ့ တန်တဲ့နိုင်ငံရေးပါတီတို့ရဲ့အပေါ်စားနိုင်ငံရေးလှုပ်ရှားမှုတွေနဲ့မြက်ကန်အမျိုးသားရေးလှုပ်ရှားမှုတွေပေါ်လာနိုင်စရာအကြောင်းမရှိပါဒါပေမဲ့လက်ရှိအခြေအနေကဒီလိုမဟုတ်တဲ့အတွက်အောက်ခြေတိုင်းခရိုင်မြို့နယ်ရက်ကြီး NLD ပါတီဝင်တွေအနေနဲ့ပါတီတွေပုဂ္ဂိုလ်ရေးအပေါ်ခြေခံတဲ့နိုင်ငံရေးလှုပ်ရှားမှုတွေကိုစော့ချပြီးမိမိတို့တွေ့ကြုံနေရတဲ့အခက်အခဲတွေကိုပြည်သူတွေကိုပို့ပြီးပွန့်ပွန့်လင်းလင်းခြောက်ပြဆွေးနွေးတင်မှာကြောင်းနဲ့
ဟုတ်ကဲ့ကျေးဇူးပါဒါကတော့မောင်သက်သနာရဲ့ပေးစာပါဆိုတော့ကျွန်တော်တို့ဟိုဆွေးနွေးပွဲကိုတယ်လီဖုန်းနဲ့ပတ်ဝန်းကျင်မှာဆက်သွယ်ချရတဲ့နောက်ပုဂ္ဂိုလ်တူကိုလည်းပဲအခြေလက်ပေးတင်ပါတယ်သူကတော့ထိုင်းမြန်မာနယ်စပ်ကဦးတန်းထွန်းပါဦးတန်းထွန်းရဲ့ကျွန်တော်တို့ဆွေးနွေးမဲ့လူများတဲ့အတွက်လိုရင်းတူရှင်းဆွေးနွေးပေးပါခင်ဗျာ
အာဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုတာတားကောင်းရတယ်လားတမီးကောင်းရတယ်လားရှုပ်ဝေးတဲ့နေရာပါမကောင်းတဲ့လူတွေလည်းပါလာနာပါလာနေကြအကြောင်းမရှိပါဘူးဘာဖြစ်လို့လဲဆိုတော့ဒီရှိလက်ရှိအရင်ကကာလတွေကတော့တခြားဒီနေ့ဒီချိန်ထိအစုတ်အပြတ်အနက်ခံပြီးအရင်မှခံလာမဲတဲ့စိတ်ကနေတိုင်းဒီပေါ်မှာဘလောက်ချစ်တယ်ဆိုတဲ့ကိစ္စကဒီနေ့အချိန်မှာပါတီမှာရှိတဲ့လူတွေအစိုးရမှာရှိတဲ့လူတွေဘယ်လက်ဘယ်ကိုယ်ကမှဘာမှမဆမ်းတော့ဘဲနဲ့တိုင်းဒီအတွက်ကိုလို့ဆိုနေလာခံနေတယ်ဆိုတာဟာဘာလို့ဖြစ်နေချင်ပါလဲခလား
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော် Facebook ကနေတွေ့ပို့ထားတဲ့စာချုပ်ကိုလည်းပဲအရင်တင်တော့ခါရပေါ်ပြခြင်းပါတယ်။သူကတော့စန်နီလာဆိုတဲ့အကောင့်ပါရှင်ပါ။သူကတော့ဒီမိုကရေစီနိုင်ငံတော်တွေပေါ်ထွန်းလာဖို့စစ်ပြက်လောက်တည်းအထိတော့မခံစားရသေးပါတဲ့။အားထားတော့မှပဲ။အားမလို့အားမရတော့ဖြစ်ပါရဲ့။နိုင်ငံအုပ်ချုပ်ရေးနဲ့ပြည်ရောက်လာတာတနည်းသာသာပဲဆိုတော့အားကောင်းမွန်းတယ်မဖြစ်နိုင်သေးပါတဲ့။နောက်တစ်ခုကတော့ကိုခန်းဆိုင်ဆိုတဲ့အကောင့်ပါရှင်ပါ။တနည်းသာသာပဲရှိသေးတယ်ဆိုတော့လည်းကျင်းနဲ့နားလည်ပေးနေလို့မဖြစ်သေးပါဘူး။အချင်းကြီးကဘာမှမပြောင်းသေးတာတဲ့။ရင်းရင်းပြောင်းရင်းရင်းလောက်ပါဆိုပြီးသူကတိုက်တွန်းပါတယ်။ဆိုတော့ကျွန်တော်ဒီနေရာမှာတော်ချီပြောင်းမေးချင်ပါတယ်ဆက်စပ်တော်ချီပြောင်းပြောပါရယ်ဒီအုပ်ချုပ်ရေးအာဏာရရလည်းတနည်းပဲရှိသေးရယ်ဟိုအာဏာရရဆိုရင်လည်းအပြည့်အဝမဟုတ်တော့လောကကံခက်တဲ့အပိုင်းတွေပြောပါရယ်ဒီဆိုတော့ဒီနေချင်းညာရင်မဖြစ်နိုင်ဘူးဆိုတာမှန်ပေမဲ့လည်းပဲ NLD အနေနဲ့လုံမယ်ဆိုရင်လုံလာတယ်တန်တဲ့အပိုင်းတွေကမရှိနိုင်ဘူးလားဘလို့အပိုင်းတွေမှာလုံမယ်ဆိုရင်လုံလို့ရနိုင်တာရှိမယ်လို့ယူဆရတယ်ခင်ဗျတော်ချီပြောင်း
ဟုတ်ကဲ့ကျမတို့လေဟိုလုံလို့ရသလားလုံနိုင်တိုင်းနဲ့အပိုင်းကြီးရှိရတော့လည်းလက်ခံပါရခြင်းအားလုံးပြီးကြတဲ့အချိန်မှာကျမတို့ဒီအစိုးရကဟိုစစောကဦးသိန်းတန်းဦးလို့လည်းပြောသွားပါတယ်ဟိုဟိုဒါတော့အများစုကလေလွတ်တော်လေးက25ရာခိုင်နှုန်းကိုမြင်ကြတာများတယ်ခြင်းဒါပေမဲ့ကျမတို့လက်တွေ့လှုပ်ဆောင်ရတဲ့အခါမှာကျမတို့အစိုးရနဲ့လက်တွဲပြီးလုပ်တဲ့အခါမှာအစိုးရတွေကဟိုထိပ်ပိုင်းလေးပဲကျမတို့အစိုးရဖြစ်ပြီးတော့ဒီရန်များကြီးအကုန်လုံးကအောင်းနေနေပဲရမ်းနေရတဲ့ခါကျတော့ကျမတို့နဲ့ပါလာခြင်းနဲ့တူရှိတယ်မပါလာဘဲမတေကက်နေတဲ့သူတွေလည်းရှိရခြင်းအဲ့ဒီရမ်းများကြီးကျမတို့ကင်တရတာပို့ခတ်ပါတယ်စစ်တော်တွေကဟို25ရာခိုင်နှုန်းဆိုကျမတို့တိုင်းနဲ့ပြည်နယ်ဒီမှာဆိုလို့ရှိရင်တကယ်ကိုဘာမှကျမတို့နဲ့ဆိုလို့ရှိရင်ဘာမှဟိုအေးအေးဆေးဆေးပဲပေါ့နော်ဒီကျေပြဿနာကြီးလည်းမရှိဘူးဟိုပြည်တော်စုဆင်းမှာဒါဆင်းမိကြရင်းခုန်ကြတာတွေရှိတယ်ပေါ့နော်ဆိုတော့ဒါမှကျမတို့တကယ်လက်တွေ့လုပ်တဲ့ခါကျအဲ့အစိုးရဘိုင်းမှာရှိနေတဲ့ဝန်ထမ်းရမ်းများဟာအတော်တော်လေးကိုပဲဟိုအသားကျနေတဲ့အပေါ်မှာကျမတို့ကကျွန်တော်နဲ့အတူလက်တွဲလို့ဖို့ကတော်တော်လေးခက်တဲ့အပိုင်းကိုကျမတို့တွားချုံတွေ့ရတယ်ရှင်။အဲ့ဒီမှာတစ်ခါတည်းကျမတို့ကိုယ်တိုင်နောက်မှာပဲကျမတို့ဆိုရန်ကုန်တိုင်းပေါ့ရန်ကုန်တိုင်းဆိုရကျမတို့ကိုယ်တိုင်နောက်မှာပဲဟာဒီနေရာတော့ဒီလိုဆိုပြီးကျမတို့ကပြန်ပြီးတော့ဒီနေရာလေးတော့ဒီလိုအနေနဲ့ဒီနေရာတော့အားမရဘူးဆိုတော့ကျမတို့ကိုယ်တိုင်နောက်ဝေဖန်တာမျိုးတွေရှိပါတယ်။ဟိုကျမတို့ကကိုယ်စိုးရဆိုပြီးတော့လေဟိုဟုတ်ဟုတ်မဟုတ်ဟုတ်အကုန်လုံးပုံဟိုဟွာပေါ့နော
်မြစ်တီဆိုပြီး
တော့ကျမတို့ကဆုံးမိပြီးတော့အော်နေရာမျိုးတော့မဟုတ်ပါဘူးရှင်။လုံးလို့ရတဲ့အပိုင်းလို့ကျမတို့လုံးနေရဒါပေမဲ့အဲ့ဒီဝန်ထမ်းတွေနဲ့အာဝန်ထမ်းရင်းနှီးရနဲ့တွားရတဲ့ခါမှာအခက်အခဲရှိတာကတပိုင်းပေါ့ဒါပေမဲ့တစ်ဖက်ကလည်းကျမတို့ကဒီလွတ်တော်ဆောက်ချက်ကအားကောင်းတယ်အဲဒါပဲဖြစ်ဖြစ်ဟိုအဲလည်း NLD ကလည်းအားကောင်းတယ်ဆိုတော့အဲ့ဒီဘက်အပိုင်းမှာလို့ကျမတို့လွတ်တော်ဆိုင်ကလုံးလို့ရမြအကုန်လုံးနေရကိုယ်စလေတွေကလည်းတဲကိစ္စမှမတူဟိုမမမမရက်ပြီကြတာများပါလေချင်းဆောဆောပြောသလိုဆုံးပြရရှိနိုင်ပါတယ်ဆိုတော့လုံလို့ရတဲ့ပိုင်းတွေလုံးနဲ့ဒါပေမဲ့တစ်ခုလေးပဲဆော့ဆော့ဆွေးနွေးကြတယ်မှလည်းပါလေ။ဥပမာစီးပွားရေးကိစ္စဆိုကျွန်တော်တို့ကိုယ်တိုင်အားမရတာရှိပါလေ။ဒါပေမဲ့ကျွန်တော်တို့ကောင်းဆောင်လေဒါစီးပွားရေးဘက်ကိုပြန်ပြီးတော့စနေတိကျလုပ်မယ်ဆိုတော့မတားလိမ့်ခင်ကလည်းပြောသွားတာရှိပါလေ။အဲ့တော့စီးပွားရေးကတော့အရေးကြီးရဲ့အခြေခံကြည့်လို့လို့အတွက်လေ။နောက်တစ်ခုကကျွန်တော်တို့လုံဆောင်တဲ့အခါမှာအခက်အခဲကပါလဲဆိုတော့တော်တော်စီးကန်းတော်တော်လေးကိုအကုန်လုံးယူရင်းနေတဲ့ဟာကိုစနေကြဘောင်ထဲကြီးပြန်ထည့်တဲ့အခါမှာအခက်အခဲရှိပါလေ။တချို့ကြည့်တော့လည်းအဲ့ဒီဘောင်ထဲပြန်မဝင်ပြန်တာမျိုးလည်းရှိတယ်။အဲ့ဒီပိုင်းနေမှာလေကျမတို့ကဟိုတတိပြင်းချင်းလုပ်နေရတယ်အဲ့တော့တမက်ဆိုတဲ့ကာလအတွင်းမှာတော့ဟိုကျမတို့ကိုကျမတို့ကတော့ငါတို့ဒီဟိုတော်တော်လေးကျိုးသားပန်းသားလုပ်ခဲ့တယ်မလုပ်နိုင်တာဒီရှိတယ်ဒါကိုလည်းလက်ခံပါတယ်ဒါပေမဲ့ဟိုကျန်တဲ့တမက်ဆိုရင်တမက်ခေါင်းလောက်ရှိသွားပြီပေါ့နော်ကျန်တဲ့သုံးမျိုးကျော်တင်မှာလေကျမတို့ကဆက်ပြီးလုပ်ဆောင်သွားမယ်နောက်တစ်ခုကျမပါတီပိုင်းကိုလည်းပြောတင်ပါတယ်ချင်းကျမတို့ပါတီကဟိုတောက်လျှောက်ဟာဟိုအခက်အခဲတွေကြားရဲကတကယ်ကိုရှင်းတန်းအောင်မနေကျိုးသားပြရတဲ့ပါတီဖြစ်တယ်ဒါကြောင့်မလို့ပါတီမှာကဝင်လာကြတဲ့လူတွေဒီဟိုအားလုံးဟာအရ ရန်ကိုပဲနိုင်ငံရေးရထက်မြက်တော့ပြီးတော့အရန်ကိုပဲနိုင်ငံစစ်စစ်အကုန်လုံးရှိမယ်လို့ဒီမှာအမှားခံလို့မရဘူ
း။ဟုတ်ကဲ့
ဒါကိုပြောမှလည်းရှိပါတယ်။ပုံစံလေးလည်းရှိနေတယ
်။ဟုတ်ကဲ့ကျွန်တော်ကျွန်တော်အစီအစဉ်ဆုံးမတက်ခင်မှာ channel လူတွေနည်းနည်းလှည့်ပေးရင်လို့ပါနော်။ဟိုကျေးဇူးတင်ပါတယ်။အခုကျွန်တော်ဥယျာထွန်းကိုဟိုအချိန်ရသလောက်ဥယျာထွန်းနည်းနည်းဟိုတနက်ညအချင်းချုပ်ပြီးဆွေးနွေးပေးသေးပါမယ်။ဆိုတော့ energy အနေနဲ့လူနဲ့တကားရဖို့လူထောက်ခံမှုတွေကိုစတင်ထားနိုင်မှုဆိုအရေးကြီးဆုံးဘာလို့ပြင်တယ်လို့ယူဆရတယ်ခင်ဗျာ။
အရေးကြီးဆုံးကတော့ခုနဟိုပါတော့ဟိုသူတို့ရဲ့ဘဝတွေပို့ပြီးတော့ကောင်းလာအောင်စီးပွားရေးကောင်းအောင်လုပ်ဖို့ကတော့အဓိကပေါ့အဲ့ဒီလုပ်ရင်းနဲ့ခုနဒေါ်ကြည်ပြာပြောတဲ့အထက်မှာပါတဲ့အရင်တုန်းကကျွန်တော်တို့အင်တာဗျူးတွေမှာလည်းကျွန်တော်မကြက်ခဏထောက်ပြလေးရှိတယ်အဲ့ဒါကဘာလဲဆိုလို့ချင်းပြောင်းလဲတယ်ဆိုတော့အပေါ်ပိုင်းအစိုးရအဖွဲ့ဆိုလူနည်းနည်းလေးပြောင်းလဲတာဟုတ်တယ်အဲ့ဒီလူနည်းနည်းလေးကတော့ဘာသာပြင်မရှိတော့ဘူးရိုးသားတယ်တကယ်အဲလုံမဲ့ဒေါ်အောင်စုကြည်ရွေးထားတဲ့လူတွေဖြစ်တယ်ဒေါ်အောင်စုကြည်ကိုကြောက်လို့ဟလာဘာမှလက်ပေးလိုက်ရမလုပ်နိုင်တော့ဘူးမှန်တယ်ဒါပေမဲ့ဒီရန်ရအဟောင်းကြီးကဒါကြီးကပြင်ရမှာအဲ့ပြင်ရမယ့်ဥစ္စာကဘယ်လိုပြင်ရမှာလဲဆိုပြည်သူလူထုအတန်နားဆောင်ပြီးတော့သွတ်တော်နဲ့ပေါင်းပြီးတော့ဒီအစိုးရအဖွဲ့တာဝန်ခံဝန်ကြီးတွေနဲ့ပေါင်းပြီးတော့ပြင်ရမှာပြင်ပြီးတော့ပြည်သူလူထုကိုအလုပ်ကျေးပြုတဲ့ရန်ကြာကြီးဖြစ်အောင်စူးစမ်းရမှာအဲ့ဒီကဟာက
ိုဟုတ်ကဲ့ဆရာဦးရထွန်းကြီးကျေးဇူးပါကျွန်တော်ကတော့ဟိုကိုအောင်သူကြီးကိုလည်းစီစဉ်ဆုံးဖြတ်ခဲ့မှာစက္ကန့်30လောက်အချိန်ရပါသေးတယ်ကိုအောင်သူကြီးဒီလူနဲ့တားတဲ့ချစ်ဖို့ထောက်ခံမှုတွေထိမှုဆိုရင်အရေးကြီးဆုံးဘာလို့ခင်လဲခင်ဗျာ
ဟုတ်ကဲ့ဟိုကျွန်တော်မြင်လာတော့ဒီလူအတန်ကိုပုံနားဆောင်တင်တယ်နောက်တစ်ခါကျတော့ပါတီတွင်းမှာဒီမိုကရေစီပုံထွန်းကားလာအောင်ဖားပေးတင်တယ်လို့ထင်ပါတယ်ဆိုတော့နောက်ဆုံးအချက်ကတော့ကျွန်တော်ပြောချင်တာကြံတဲ့နိုင်ငံရေးပါတီတွေနဲ့အထူးသဖြင့်တိုင်းလာတွေနဲ့မဟာမိတ်ဖွဲ့မှုကိစ္စမျိုးတွေကိုပုံလေးပြီးဆောင်ရွက်တင်တယ်လို့ကျွန်တော်ထင်ပါတ
ယ်ဟုတ်ကဲ့အထူးကျေးဇူးတင်ပါတယ်ရန်ကုန်တိုင်းကတွတ်တော်ကိုယ်စားတော်ကြီးပြဦးရထွန်းဦးတိုင်းတန်ဦးအောင်သူငယ်နဲ့စာရေးမှတ်ချက်တွေရေးသားပေးဖို့ရသူတွေနားဆင်နေကြတဲ့ရှင်အားလုံးကိုအထူးကျေးဇူးတင်ပါတယ်